နှစ်သစ်မှာမြန်မာနိုင်ငံအတွင်းနဲ့ပြည်သူတွေရဲ့ညီညွတ်မှုနဲ့ငြိမ်းချမ်းရေးကိုတည်ဆောက်ဖို့ပြည်ပမှာဖွဲ့စည်းထားတဲ့သာသနာ့အုပ်ဆောင်ဖွဲ့ကဆရာတော်ကတိုက်တွန်းမိန့်ကြားပါတယ်။ဆေးဆိုးရကျင်းပမဲ့လူမှုဆန္ဒခံရေးပွဲမှာခန့်ခွက်မဲ့ပေးဖို့လဲတက်မတော်သားတွေကိုတိုက်တွန်းလိုက်ပါတယ်။ကိုသိန်းထိုင်ကိုဆက်ပြီးတင်ပြပေးပါရှင်
။ဟုတ်ကဲ့မေးသနာကျော်ခင်ဗျာ။လာမယ့်မေလ10ရက်နေ့မြန်မာနိုင်ငံမှာလူမှုဆန္ဒခံရေးဝဲကျင်းပတဲ့အခါမှာမြန်မာတက်မတော်သားတွေအနေနဲ့လည်းပြည်သူတွေနဲ့အတူလက်တွဲပြီးတော့စေဆိုးရအာနာဒီမြဲကြီးရေးဆွဲထားတဲ့ဖွဲ့စည်းပုံကိုကန့်ကွက်မဲပေးကြဖို့ဆိုပြီးအမေရိကန်ပြည်ထောင်စုနောက်ဖက်ကမ်းခြေသာသနာ့ဥဆောင်ဖွဲ့ရဲ့ဒုဒွေးမှုဆရာတော်ဦးအက်ကဓမ္မကအခုလိုမိန့်ကြပါတယ
်ယခုလိုနှစ်သက်ကူမှာမြန်မာပြည်မှာယဟန်းရှင်လူစံသားကျောင်းသူပြည်သူပြည်သားတမတော်သူတမတော်သားများအားလုံးနှစ်သက်ကူမှာကြားမှာချမ်းသာကြပါစေယခုလိုနှစ်သက်ကူမှာနေရဆန္ဒမဲ့ပေးကြရဝဲ1990တုန်းကလို့ညညွတ်စွာနဲ့တမတော်သားများကလည်းပြည်သူဘက်ကပါဝင်ကြ၍ကန့်ကွက်မဲ့ပေးကြပြီးပြည်သူနဲ့တမတော်အလုံးညီညီညွတ်ညွတ်နဲ့ဒီမိုကရေစီပန်းနယ်ကိုနှမ်းနိုင်ကြပါစေလို့စူတောင်းမြစ်တာပို့ပါသည်
မြန်မာနိုင်ငံအတွင်းမှာဆေးဆွေးရကအာဏာကိုအဓမ္မဆက်လက်ဆွဲကင်ဖို့ကြိုးပမ်းနေသည်များတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပေါ်လာမှာမဟုတ်ဘူးလို့သာသနာ့ဥဆောင်ဖွဲ့ကဆရာတော်တွေကမိန့်ကြားပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကပြည်သူလူထုရဲ့ညီညွတ်မှုနဲ့သာတည်ဆောက်နိုင်မယ်လို့လည်းဆရာတော်ဦးအက်ကဓမ္မကအခုလိုမိန့်ကြားပါတယ်
။ဘယ်တော့အစိုးရကသူတို့ဟာအပိုင်စည်းကျင်တဲ့ပုံစံမျိုးနဲ့လုပ်နေတဲ့အခါကျတော့ရုတ်တရက်တော့အေးချမ်းသွားနိုင်မှာမဟုတ်ဘူးလို့မြင်တယ်။ဒါပေမဲ့မြန်မာနိုင်ငံမှာရှိတဲ့ရန်ရှင်လူကျမ်းသားကျောင်းသူပြည်သူပြည်သားတွေကညီညီညွတ်ညွတ်နဲ့စူးစီးပြီးတော့ဝိုင်းဝန်းတိုက်ကြမယ်ဆိုလို့ရှိရင်တော့ငြိမ်းချမှုဒီတကူကိုရရှိမယ်။မညီညွတ်ကြဘူးဆိုလို့ရှိရင်အခုလက်ရှိခြေနေရာတဲ့ပို့ပြီးတော့ဆိုးလာလိမ့်မယ်လို့ဖုံဖုံတော့အဲ့လိုယုံကြည်ချက်ရှိပါတယ်။
အမေရိကန်ပြည်တော်စုနောက်ဖက်ကမ်းခြေသာသနာ့ဥဆောင်ဖွဲ့ရဲ့ဒုဒွေးမှုဆရာတော်ဦးအက်ကဓမ္မရဲ့နှစ်သက်ကူစူတောင်းတဲ့မျှော်လင့်ချက်တွေအကြောင်းမိန့်ကြားသွားခဲ့တာပါခင်ဗျာ
ကိုသိန်းထိုင်ဦးဖြစ်ပါတယ်ရှင်